သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိများကိုအောက်တိုဘာလ23ရက်ဗုဒ္ဓနေ့အတွက် SBS news/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရောင်ပါဒီနေ့အတွက်ထိတ်တန့်တဲ့များ Independent Senator Lydia Thorpe ကသူ့လုပ်ရပ်ကိုကာကွယ်ပြောဆိုတတိပုဂ္ဂလအထက်လွှတ်တော်မှ Lydia Thorpe သည်ဘီရင်ကို You are not my king ကြွေးကြော်ပြီးနောက်သူမကိုဝေဖန်ဖို့အမတ်တွေတန်းစီနေချိန်မှာပဲကင်မရာမှာတော်ဝင်တစ်ခုရဲ့ပွဲကိုနှောက်ယှက်မှုကိုခုခံကာကွယ်ပြောဆိုခဲ့ပါတယ် Labor ဆိုအဝင်ကြီး Amanda Risworth ကအထက်လွှတ်တော်မှတော့ပြက်လောက်ရက်သည်ရိုင်းပြကြောင်ဖော်ပြခဲ့ပြီးအတိုက်ခံခေါင်းဆောင်ပီတာဒန်တန်ကသူမသည်ကိုဂျိုးအတွက်သာလုံဆောင်တာဖြစ်ကြောင်ပြောကြားခဲ့ပါသည်သို့သောအထက်လွှတ်တော်မှတော့ကသူမသည်အမှန်တရားအတွက်လုံဆောင်ခဲ့ခြင်းဖြစ်ပြီးသူမရဲ့ဆန္ဒပြမှုနဲ့ပတ်သက်လို့လူများကမိတို့ထင်မြင်သည်ကိုဂရုမစိုက်ကြောင်ပြောကြားပါသည်ဆန်တဲ့လွှတ်တော်မှကချောစီခရီးဒီအကြောင်းအရာနဲ့ပတ်သက်၍ဆွေးနွေးမှုများတွင်ပါဝင်စေလိုကြောင်း Sky News ကပြောကြားခဲ့ပါသည်။ကျမတို့ဒီနိုင်ငံမှာ Treaty ဆိုတာမရှိဘူး။ကျမတို့ဟာ Treaty တစ်ခုအတွက်ဆယ်စုနှစ်ချီ၍တောင်းဆိုနေခဲ့တယ်။ငြိမ်းချမ်းရေးကိုလိုချင်ပါတယ်။ကျမတို့မျိုးကိုပြန်လိုချင်ပါတယ်။ပြီးတော့သင့်ရဲ့ဘရင်ကိုခေါင်းဆောင်မှုပြပြီးစပွဲမှာထိုင်ပြီးကျမတို့နဲ့စာချုပ်တစ်ခုအတွက်ဆွေးနွေးစေခြင်းနဲ့ဘာကြောင့်လဲဆိုတော့စာချုပ်ဟာကျမတို့အတွက်ငြိမ်းချမ်းရေးကိုယူဆောင်လာမှာဖြစ်ပါတယ်ငြိမ်းချမ်းသည့် website များနဲ့တချို့သော online game များမှာအသက်စစ်ဆေးမှုကိုခံယူရမည်ငြိမ်းချမ်းသော website များနဲ့တချို့သော online game များကိုဝင်ရောက်ကြည့်ရှုရာစ조사တဲ့ Australian များသည့်2025ခုနှစ်တွင်အသက်ဝင်လာမဲ့ online banking ရေးအဆိုပြုချက်များအောက်တွင်သက်စစ်ဆေးမှုကိုမဝင်ရောက်မီခံယူရမှာဖြစ်ပါတယ်ဆိုရှယ်မီဒီယာ search engine များကဲ့သို့သောလုပ်ငန်းများကိုကိုစားပြုတဲ့အဖွဲ့အစည်း၅ခုသည်ယနေ့တွင် banking အစီအမံများကိုထုတ်ဖော်ပြသခဲ့ပြီး November လနှောင်းပိုင်းတွင် e-safety commissioner တို့ပတင်ပြမီလူမှုထံမှတုံ့ပြန်ချက်ကိုရှာဖွေမှာဖြစ်ပါတယ်အကြံဖြင့် online banking ကုတ်များသည်ကလေးများအားExplicit material များမှကာကွယ်ရန်ဒီဇိုင်းထုတ်ထားခြင်းဖြစ်ပြီး messaging ဝန်ဆောင်မှုများသည်ကိုလုံးတိရုပ်ပုံများကိုအလိုလျောက်သိရှိနိုင်ပြီးအဲ့ဒါကိုမှုံမွားအောင်လုံဆောင်ခြင်း dating services များသည်လိမ်ပိုင်းဆိုင်ရာဝင်ညစ်ခြင်းများကိုပြက်ပြက်သားသားတားမြစ်ရန်တို့ဖြစ်ပါလေ။အသုံးပြုသူများအား၎င်းတို့ထံပေးပို့သောညဉ့်ညမ်းပုံများကိုဖိတ်ဆို့စေမဲ့ကိရိယာများသည့် code out တွင်လိုအပ်မှာဖြစ်ပြီးချိုးဖောက်မှုများကိုတိုင်ကြားရန်နီလန်းများနှင့်လိမ်ပိုင်းဆိုင်ရာငွေညှစ်ခြင်း grooming နှင့်အများသဘောတူမဟုတ်သောဤနည်းသောပုံများမျှဝေခြင်းကိုတားမြစ်ရန်စီကံသတ်မှတ်ချက်များနှင့်အခြေအနေများပါဝင်မှာဖြစ်ပါလိမ့်ယူဆဝေးရဲတပ်ဖွဲ့ကတနေ့ပြင် strip search တရားကြောပြုလုပ်ခဲ့ဟုဆိုယူဆဝေးရဲတပ်ဖွဲ့သည်ယထာဘူရာယုံများတွင်တနေ့ပြင် strip searchတရားကြောပြုလုပ်ခဲ့ကြောင်းအစိုးရစာတစ်ခုကထုတ်ဖော်ပြသထားပါတယ် Redfern Legal Center မှရရှိသောအချက်လက်အသစ်များအရ First Nation မှလူများအားအချိုးမညီသောအရေးအတွက်ဖြင့်2016မှ2024ခုနှစ်တွင်ယထာဘူရာယုံများတွင် Strip Search ရှာဖွေမှုပေါင်း900နီးပါးပြုလုပ်ခဲ့ကြောင်းပြသထားပါတယ် Redfern မှကြီးကြပ်ရေးရှိနေ Samantha Lee ကကလေးများအားဤကဲ့သို့အများသူငါနေရာတစ်ခုတွင် strip search လုံထုံးလုံနီးလုံဆောင်ခြင်းသည်ကြောက်ရွံ့ထိတ်နှံစရာဖြစ်ကြောင်းပြောကြားပါသည် Redfern Legal Center သည်ရှာဖွေမှုဥပဒေများကိုဖယ်ရှားရန်အတွက်ချက်ချင်းအရေးယူဆောင်ရွက်ရန်ပြည်내အစိုးရအားတောင်းဆိုထားပါသည်ယူဆဝေးမှာကားတိုက်မှုယူဆဝေးရဲတပ်ဖွဲ့ကကြေကွဲစရာလို့ခေါ်ဆိုထားတဲ့ကားတိုက်မှုပြီးအမျိုးသားတဦးသေဆုံးပြီးတခြားတဦးကိုဖမ်းဆီးထိန်သိမ်းထားကြောင်းသိရှိရပါတယ်။အင်္ဂါနေ့အောက်တိုဘာလ22ရက်နေ့အစောပိုင်းကအလုသွားမဲ့အသက်49နှစ်အရွယ်အမျိုးသားတဦးဟာစင်နီအနောက်ပိုင်းစိန့်မေရီရှိ Great Western Highway အနီးမှာရဲတွေက ဆောင်ချက်ကြီးရှုနေတဲ့ကားနဲ့တိုက်မိပြီးသေဆုံးသွားခဲ့တယ်လို့ရဲတွေကပြောဆိုပါတယ်။ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးနေတဲ့အသက်43နှစ်အရွယ်ယင်မောင်းကိုမူးယစ်ဆေးဝါးနဲ့ရဲသေးစားစစ်ဆေးမှုများပြုလုပ်ပြီးနောက်တရားစွဲဆိုခံရဖို့ရှိတယ်လို့ဆိုပါတယ်။လက်ထောက်ကော်မရှင်နာဂေဗန်ဝုဒ်ကအဆိုပါယင်တိုက်မှုတွေရဲအရာရှိများရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်၍ internal investigation များပြုလုပ်ခဲ့ကြောင်းပြောကြားသွားပါတယ်။နေ့စဉ်သတင်းတို့ news flash များပုံမကြားသိရန် SBS language podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ